အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကပါလက်စတိုင်းဒုက္ခသည်တွေခိုလုံနေတဲ့ကုလသမဂ္ဂတာဝန်ကိုထိမှန်ပြီးကုလဝန်ထမ်း6ဦးပါဝင်လူပေါင်း18ဦးသေဆုံးရတဲ့နောက်တနေ့မှာပဲဂါဇာကလူသားဆန္ဒမှုအကူအညီပေးနေတဲ့နေရာတွေကိုအကောက်အွယ်ပေးဖို့အမေရိကန်ကအစ္စရေးကိုဆက်ပြီးဖိအားပေးမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကတတိယပြည်နေ့မှာဝါရှောကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အချိန်နဲ့မှာပဲဒီလိုနေရာတွေမှာဟာမတ်တွေခိုးလုံနေတာတွေ့ရတဲ့အပြင်အဲ့ဒီနေရာတွေကိုသိမ်းပိုက်ပြီးအဲ့ဒီကနေသူတို့ရဲ့စစ်စင်ရေးတွေလုပ်တဲ့ချင်းချောက်မှုအန္တရာယ်လည်းရှိနေတဲ့အတွက်အရသားတွေအတွက်အန္တရာယ်ကြီးတဲ့ဒီလုံရက်တွေကိုရပ်ပစ်ဖို့ဝန်ကြီးဘလင်ကင်ကတောင်းဆိုပါတယ်။ဒါပြင်အခုအစ္စရေးဟာမတ်စစ်ပွဲက12လတည်းရောက်လာပြီဖြစ်တဲ့အတွက်အပြည့်ရဲ့သဘောတူညီချက်ရဖို့အရေးကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ကလည်းဂါဇာမှာရဲသားတွေကိုထိရောက်တဲ့အကာအကွယ်တွေမပေးနိုင်ပဲဖြစ်နေတာဟာလက်ခံနိုင်တဲ့အကြောင်းမရှိဘူးလို့ပြောပါတယ်။အရဲသားတွေနဲ့သူတို့အားထားနေရတဲ့အခြေခံအဆောက်အအုံတွေကိုအကာအကွယ်ပေးဖို့သူတို့ရဲ့အဓိကလိုအပ်ချက်တွေအပြည့်ရဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဒါပြင်စာသင်ကျောင်းတွေခိုးလုံနေတဲ့နေရာတွေနဲ့ဒီနေရာတွေအနားတဝိုက်တိုက်ခိုက်မှုတွေမလုပ်ကြဘူးလဲ။တိုက်ခိုက်နေတဲ့အဖွဲ့တွေကိုတောင်းဆိုလိုက်ပါတယ်။